ထုတ်ရစပအထုတ်ရနဲ့အတိတ်တရားတွေကိုခဏရဆိုတဲ့အပိုင်းခြားရောက်လာတော့အတိတ်ဒီရှိနေကြတဲ့အရှုဉာဏ်တိုင်းဟာလည်းအရှုကံအာယုံပေါ်မှာဖြစ်ပျက်ပြီးတော့ရှုနေကြပါပြီ။ကိုရှုနေတဲ့ဖြစ်ပျက်မြင်ပုံမြင်ပြီးကိုယနေ့ကျေးဇူးပြုပေးပါမယ်။ရှုတော့ရှုနေကြတာပေါ့။ဖြစ်ပျက်ကိုရှုတဲ့နေရာမှာပညာပေါ်တင်ပြီးရှုတာကဘယ်လိုအမြင်။ပရမတ်ကိုမြင်တဲ့အခါဘယ်လိုအမြင်ရုပ်တရားပေါ်မှာရှုတဲ့အခါအာယုံဖြစ်တဲ့အမြင်ကဘယ်လိုစိတ်ဝိရဏကိုရှုတဲ့အခါမှာအမြင်ကဘယ်လိုရဲ့လို့စွမ်းနိုင်သမျှနားလည်သဘောပေါက်အောင်တော့ကျေစုပြုမှာပါပဲ။စတင်ပြီးတော့ပေါ်ရထင်ရှားရမှာအာယုံစိုက်ပြီးရှုတဲ့ယောဂီများလည်းပေါ်ရထင်ရှားရမှာအာယုံစိုက်ပြီးတော့အရှုဉဏ်ကိန်းကြည့်တာပါပဲ။အလေးကျင့်ရအောင်လို့နှာတိဝမှာအာယုံစိုက်ပြီးကြိုးစားရှုရတဲ့ယောဂီကလည်းနှာတိဝမှာအာယုံစိုက်ပြီးထင်ရှားတဲ့အမှုရာကိုရှုတာပါပဲအဲ့လိုရှုကြတဲ့အခါမှာကိုကြိုးစားနေတဲ့အတိဉာဏ်ဒီအာယုံညွတ်တဲ့အရှုခံပေါ်မှာဖြစ်ပြက်ရှုပြီးဆိုရင်အရွတ်တွေနဲ့မတွားပါနဲ့စိတ်แท้ကတွတ်တွတ်တွတ်နဲ့ဤချက်ဝါချက်ကြကြလိုက်ပြီးဖြစ်ပြလှုပ်ထာမျိုးကိုလေအတတ်နိုင်ဆုံးရှောင်ပါအဲ့ဒီလိုလုံနေတဲ့အကျင့်ရှိပြီဆိုရင်ဆွဲသွားတဲ့အခါဖြောက်လို့မရတော့ဘူးနှစ်တည်းကြာလာတိုင်းကြာလာတိုင်းမှာအဲ့ဒီအဆွဲဟာရင့်လာတာနဲ့အမျှဖြောက်ဖြက်ဖို့ကမလွယ်သွားတော့သဘောတရားကိုဓာတ်ရိုက်သင်ပေးတဲ့အခါမှာမလိုက်နိုင်တော့ဘူးအဲ့ဒီအဆွဲကိုဖျောက်ဖို့ကအလွန်ခက်ပါလေ။ဒါကြောင့်မလို့ရှုနေကြတဲ့ယောဂီတိုင်းဒီအရွတ်လည်းမပါစေနဲ့။စိတ်ထဲကတွတ်တွတ်တွတ်နဲ့လည်းလိုက်ပြီးတော့ဖြစ်ပျက်ဖို့မလုပ်ပါနဲ့။ဉာဏ်အမြင်ကိန်းပြီးမြင်နိုင်တဲ့အမြင်မျိုးကိုကြည့်ပါ။အဲ့ဒီလိုစတင်ပြီးတော့ရှုတဲ့အခါမှာဖြစ်ပျက်မြင်ပုံကိုမတင်သေးခင်မှာရုပ်ရယ်၊ဝေဒနာရယ်၊စိတ်ရယ်လို့အတိတ်ကြီးရှုကြတဲ့နေရာမှာပေါ်ရာခန္ဓာပေါ်မှာရုပ်စိတ်ဝေဒနာလို့꿰ပြားအောင်ရှင်းဥစွာနားလည်သင်ပါလေ။ဟောကြားတဲ့အခါမှာလည်းသဘောပေါက်အောင်တော့ရှင်းပါလေ။သို့တော့ကိုရှုနေတဲ့အခါကျတော့ရုပ်ဆိုတဲ့သဘောတရားပေါ်မှာပဲဝေဒနာလှုပ်ပြီးရှုတာတွေကအတော်များနေကြပါလေ။ရုပ်နဲ့ဝေဒနာရုပ်နဲ့စိတ်ဒါကို꿰အောင်ခွဲပြီးတော့မှအမြင်ဉာဏ်ကအာယုံပြုတ်တဲ့အခါရုပ်ကိုယုံမှန်းစိတ်ကိုစိတ်မှန်းတနည်းပြောရင်သင်္ခါရနဲ့အနိစ္စကိုဉာဏ်ရောက်ပြီးမှသူ့အမှတ်တာလက္ခဏာဆိုတဲ့ဖြစ်ပျက်ကိုရှုတဲ့နေရာမှာလက်မှတ်ပါ၏ကိုယ်ပေါ်မှာထင်ရှားတဲ့နာမှုကျင်မှု၊ကြိုက်မှု၊ခဲမှုကိုအကြောင်းခံပြီးတော့အာယုံဖြစ်ခံစားလိုက်တဲ့အခါမှာဝေဒနာသည်တက်တောင်တက်တာလေးနဲ့အာယုံပြုတ်ပြီးရှုနေတဲ့အခါကျဉ်တ်နေပါလေမတက်မတာနဲ့ရှုနေရတဲ့အခါမှာစိတ်ထဲမှာညှင်းနွမ်းရတဲ့သဘောရှိပါလေအဲ့ဒီလိုအခိုက်မှာပေါ်ရာဌာနလေးတွေကိုအာယုံရှုလိုက်ပါစတဲ့ရှုလို့တက်တောင်တက်တာအနေထားလေးနဲ့ရှုနိုင်တာကိုဒုက္ခလို့သတ်မှတ်ပြီးရှုတဲ့အခါအဲ့ဒီဒုက္ခဆိုတာကကိုယ်ပေါ်မှာပြလာတာတက်တောင်တက်တာအနေထားလေးကိုဒုက္ခဆိုတဲ့အာယုံလေးကပြောပါတယ်။အဲ့ဒီဒုက္ခဆိုတဲ့အာယုံဒီခံတာတဲ့သဘောကိုပေါ်မှာပြနေတယ်။အဲ့ဒီဒုက္ခဆိုတဲ့ခံတာတဲ့သဘောဒီအာယုံမှာတနည်းပြောရင်ရုပ်တရားလေးကထောက်ပြန်လာတာကိုမိမိရဲ့အာယုံမှာကခံတာတယ်လို့ခံစားလိုက်ပါတယ်။အဲ့ဒီခံစားတယ်ဆိုတဲ့အမှုရာဟာစိတ်မှာဖြစ်ပါတယ်။စိတ်ရဲ့ပေါ်ရာဌာနမှာခံတာတယ်ဆိုတဲ့ဝေဒနာလေးတည်စတင်ဖြစ်ပါပြီ။ဒီချိန်ကမှကိုယ်ပေါ်မှာကြတော့ထောက်ပြန်နေဆိုတဲ့နာမှုကျင်မှုပူမှုအေးမှုဆိုတဲ့သဘောတရားလေးဟာတက်တောင်တက်တာလေးပဲရှုနိုင်တဲ့အနေထားမို့လို့ထောက်ပြန်တဲ့ရုပ်ပေါ်မှာ တော့မဟုတ်ကိုယ်ပေါ်မှာအာယုံညှို့နေရင်အဲ့ဒီအာယုံညှို့ပြီးတော့မှတက်တောင့်တက်တာအနေထားလေးကိုခံတာတယ်လို့ရှုနေရင်စိတ်မှာပေါ်တဲ့အရာကိုရုပ်ပေါ်မှာတင်ရှုရင်ဝေဒနာမလုပ်ပါနဲ့တော့ရုပ်ကိုပဲရှုတာပါစိတ်ကိုအာယုံညှို့လိုက်တဲ့အခါမှာခံတာတယ်ဆိုတဲ့ခံစားမှုရှိပါတယ်အဲ့ဒါဝေဒနာပါအဲ့ဒီဝေဒနာကြတော့စိတ်မှာပေါ်ပါသည်စိတ်မှာအာယုံညှို့မှဝေဒနာအပြက်ကိုမြင်သည်ကိုယ်ပေါ်မှာပေါ်နေတဲ့အရာကိုအာယုံညှို့ပြီးအနိစ္စရှုနေရင်တော့ရုပ်ကိုရှုတာပါဝေဒနာလို့မလုပ်ပါနဲ့ဒီနာမှုလေးတွေကျင့်မှုလေးတွေဟာခန္ဓာရာဂနေပြီးကြီးထွားလာတော့မခံမတာမခံမရနိုင်ဖြစ်လာတယ်မခံတာတဲ့အပင်ဖြစ်လာပါတယ်နာရတဲ့ဘောဒီတက်တောင့်တက်တာတုန်းကခံတာတယ်ဆိုပြီးအာယုံလေးညှို့လို့ခံစားတယ်။အခုကြီးထွားလာတဲ့အခါမှာမခံတာဘူးလို့အာယုံကပြောင်းပြီးခံစားပြန်တယ်။တနည်းပြောရင်တက်တောင့်တက်တာခံစားပါတယ်ဆိုတဲ့ဒုက္ခအသွင်ကနေမတက်မတန်းဆိုတဲ့ဒုက္ခအသွင်ကိုအစားထုတ်လိုက်ပါတယ်။ရုပ်ပေါ်မှာအာယုံစိုက်တုန်းကတော့နာရီဆိုတဲ့သဘောတရားလေးဟာဒီတုန်းကခံတာလေအလေလက်တုန်းကလည်းကြည့်နိုင်တယ်ကြည့်လာတဲ့အခါကျတော့မကြည့်နိုင်တော့ဘူးရုပ်ကလည်းပဲအနာတိနာယာကနေအနာလက်အနာလက်နာယာကနေအနာကြီးရဲ့လို့အစာချုပ်အစာချုပ်လာပါတယ်အနာတိမချုပ်ခဲနဲ့လည်းအနာလက်မပေါ်ဘူးအနာလက်မချုပ်ခဲနဲ့လည်းအနာကြီးမပေါ်ပါဘူးရုပ်ကိုရှုရင်လည်းရုပ်ရဲ့ပြက်ထအစားထိုးတာပြက်ထအစားထိုးတာကိုကိုနဲ့ဆက်ပြီးပေါ်လာတဲ့နေရာမှာအာယုံညှို့ရင်ဖြစ်ဖြစ်တွေ့ရပါတယ်အဲ့ဒီကိုပေါ်မှာပြက်တဲ့အတိအကြီးကိုမူတည်ရှုနေရင်ရုပ်ပါစိတ်မှာအာယုံဖြစ်ခံစားလိုက်တော့တက်တောင့်တက်တာတုန်းကခံစားမှုအနေထားဟာခံတာတဲ့အတွင်နဲ့ရှုနေလို့သောမနတဝေဒနာသိနေပါလေဒီဝေဒနာလေးနဲ့ရှုပြီးနေတဲ့အခါစိတ်မှပေါ်တာကိုစိတ်မှအာယုံညွှတ်ရင်ဝေဒနာလေးတည်ဖြစ်တဲ့နေရာမှာပြက်ပါလေနာတဲ့နေရာသွားပြက်တာမဟုတ်ပါခန္ဓာရဲ့သဘောလေးနဲ့စောင်းပြီးဖောက်ပြန်တဲ့နေရာမှာပြက်တာမဟုတ်ပါဖောက်ပြန်တဲ့နေရာမှာပြက်တာကရုပ်အရှုကံပြက်တာပါဝေဒနာခံစားတာပြက်တာကစိတ်မှပြက်တာပါဒါကြောင့်မလို့နာကျင်မှုဟာဒီနေရာဖြစ်ခါဒီနေရာပြတ်သွားပြီဆိုတဲ့အတိုင်းရုပ်အပြက်ကိုရုပ်ပေါ်မှာပဲရှုပါခံစားမှုဟာဒီနေရာဖြစ်ခါဒီနေရာပြတ်သွားပြီဆိုတဲ့အတိုင်းဝေဒနာဟာစိတ်မှာပေါ်တဲ့အတွက်စိတ်မှာအာရုံရှုပါသူ့နေရာနဲ့သူအာရုံညှက်တယ်သူ့သဘောရဲ့အပြက်ကိုမြင်ပါတယ်အဲ့ဒီလိုမှပိုင်းခြားမတည်တဲ့ရောရောထွေးထွေးနဲ့ရှုနေရင်ရုပ်ရှုတာလားဝေဒနာရှုတာလားစိတ်ရှုတာလားလို့ပိုင်းပိုင်းနိုင်နိုင်ကြည့်မှာမဟုတ်တော့ပါပေါ်ရထင်ရှားရကိုရှုရမယ်ဆိုတဲ့အတိုင်းရုပ်ထင်ရှားရင်ရုပ်ရှုပေါ်ဝေဒနာထင်ရှားရင်ဝေဒနာချုပ်ရှုပေါ်အဲ့ဒီဝေဒနာဒီနန္တရားဖြစ်တဲ့အတွက်စိတ်မှာပေါ်ပါလေဒုက္ခဆိုတဲ့ခံတာတဲ့သဘောကလည်းမခံတာတော့ဘူးဆိုရင်ဒုက္ခဆိုတဲ့အမှုရာစုကံဟာအစားထုတ်ပေါ်လာတယ်လို့ဝေဒနာရဲ့သဘောမှာလည်းအယောင်စုခံလိုက်ရတာကသောမနတဆိုတဲ့ခန္ဓာတဲ့အတွင်ကလေသောမနတဆိုတဲ့မခန္ဓာတဲ့အတွင်ကိုအစားထိုးပါလေသောမနတဝေဒနာမချုပ်ပဲနဲ့လေသောမနတဝေဒနာသည်မပေါ်ပါဘူးအဲ့ဒီသောမနတဝေဒနာသည်လည်းစိတ်မှပေါ်ပြီးစိတ်မှချုပ်ပါလေတကယ်လို့ကိုကကြိုးစားပြီးပေါ်ရာအရှုကံကိုနဲ့ဆက်ပြီးပြလာတဲ့တရားလေးတွေအပေါ်မှာပေါ်တိုင်းပေါ်တိုင်းကိုထောက်ပြန်တဲ့သဘောတရားအနေနဲ့တော့၎င်းထင်ရှားတဲ့အမူအရာလေးတွေမှာရုပ်အရှုခံနေတော့၎င်းနှလုံးသွင်းပြီးတော့နားရည်ပြင်နယ်ကိုက်တယ်ခဲတယ်ဆိုတဲ့စိုင်းပုံတော့ကိုမလိုက်သေးတပြက်သေးပြက်ထာကိုမြင်ရင်အဲ့ဒီအာယုံလေးကိုခံစားတာဒီဥပိ္ပခဝေဒနာပါအဲ့ဒီဥပိ္ပခဝေဒနာကြတော့အလွန်ကိုတိတာရခက်လာပါလေသောမနတဝေဒနာသောမနတဝေဒနာကြတော့ရှုရတာဟာတိတာတဲ့အတွက်လွေတယ်လို့ထင်ရပါတယ်။ဥပိ္ပခဝေဒနာကြတော့ခံစားကံများမတ်တာဖြစ်သွားတဲ့အတွက်ပေါ်လို့ပေါ်မှန်းလဲမသိနိုင်နိုင်ဘူး။မြင်အောင်ကြည့်တတ်တဲ့နေရာကအပြက်ကိုမြင်မှဒီသဘောဟာဒါပါလားလို့သိရတာပါ။ အဲ့ဒီလိုရုပ်ကိုပေါ်တဲ့အခါမှာရုပ်ကိုအာယုံပြုရှုရင်ရုပ်ရဲ့အပြက်ကိုပဲမြင်ပါတယ်စိတ်ကိုအာယုံပြုရှုရင်စိတ်အပြက်ကိုမြင်တယ်လို့ဝေဒနာရဲ့ကိုအာယုံပြုရှုရင်ဝေဒနာရဲ့အပြက်ကိုမြင်မှာပါတစ်ခုကသင်စားလို့တစ်ခုကိုအာယုံဆိုင်ရှုပင်နဲ့ကျန်တာတွေမပါဘူးလားဆိုတော့ကျန်တာတွေလည်းအကုန်လုံးပါတယ်တနည်းပြောရင်ခန္ဓာ၅ပါးတပေါင်းနဲ့ဖြစ်တပေါင်းနဲ့ပြတ်ပါတယ်သင်စားတာကိုအာယုံဆိုင်ပြီးရှုတတ်အောင်လို့တဘောဉာဏ်မှာလဲရှင်းအောင်ဆိုပြီးနားမလဲလဲအောင်တော့ကြိုးစားရှင်းတာပဲကိုယ်ပေါ်မှာပေါ်လာတဲ့တရားပေါ်ကိုအာယုံညှို့ရှုရင်ရုပ်တွေပါစိတ်မှာပေါ်လာတဲ့သဘောတရားပေါ်မှာအာယုံညှို့ရှုရင်ဝေဒနာလဲဖြစ်တယ်စိတ်လဲဖြစ်ပါတယ်နန္ဒမတွေပေါ်မှာအာယုံညှို့ရှုတယ်လို့ခေါ်ပါတယ်အဲ့ဒီလိုဝေဒနာကိုရှုနေရာကနေစိတ်ကိုလဲပဲရှုပြီးသားဖြစ်ပါတယ်တနည်းပြောရင်သောမနတ္တဖြစ်တဲ့အချိန်ကမှစိတ်မှာဒေါသရှိဖြစ်တယ်။သောမနတ္တဖြစ်တဲ့အချိန်ကမှစိတ်မှာလောဘရှိဖြစ်တယ်။အဲ့ဒီလိုစိတ်ကိုအာရုံညှို့လိုက်ရင်လေလောဘစိတ်ဒေါသစိတ်အစုကံပေါ်တာပဲနော်။စိတ်ရှုရင်စိတ်ကိုပြောလိုက်ရင်စိတ်ရှုသွားတာဖြစ်တာပဲ။ဝေဒနာလို့လှုပ်လိုက်ရင်ဝေဒနာရှုသွားတာပဲ။အဲ့တော့စိတ်လို့ပဲပြောပြောဝေဒနာလို့ပဲပြောပြောစိတ်နဲ့ဝေဒနာပြီးသဟဇာတစိတ်ရှုလဲဝေဒနာပါတယ်ဝေဒနာရှုလဲစိတ်ပါတယ်ဖြစ်လို့ကိုကြိုက်တဲ့အာယုံမှာအစုကံချပြီးရှုမယ်ဆိုရင်အားတယောက်သူနှလုံးသားမှာစိတ်ပြီးပေါ်ပါတယ်အဲ့ဒီစိတ်ရဲ့အနေထားအမှုရာကိုမြင်အောင်ရှုနိုင်ရင်ဝေဒနာကိုလည်းရှုပြီးသားစိတ်ကိုလည်းရှုပြီးသားဖြစ်ပါသည်ရုပ်ရဲ့ဝေဒနာရဲ့စိတ်ရဲ့ကိုအဲ့ဒီလိုပိုင်းခြားနားလည်ပြီးတော့ရှုနေတဲ့ယောဂီတွေကစိတ်ရှုတယ်ဆိုပြီးတမျိုးတည်းလဲသွားလို့မရပါဘူးဝေဒနာရှုတယ်ဆိုပြီးတမျိုးတည်းလဲသွားလို့မရပါဘူးနောက်ဆုံးဘယ်တရားတွေကိုပဲအလေးထားရှုရှုဓမ္မနုပတ္တနာတတိပဌံဆိုတဲ့စင်ချရာွက်แท้ကိုအာလုံးအကျုံးဝင်ပါလေရုပ်ပေါ်လဲရှုပြစ်သွားတယ်ဝေဒနာပေါ်လဲရှုပြစ်သွားတယ်စိတ်ပေါ်လဲရှုပြစ်သွားတယ်ရုပ်ဝေဒနာစိတ်ရဲ့လို့ပိုင်းခြားပြီးမကြည့်တော့ဘင်းနဲ့ပေါ်လာတဲ့အရှုခံလေးကိုတစိုက်မမှန်တံတန်းလေးထားပြီးတပြက်သေးပြက်ထားဖို့ပဲမြင်အောင်ရှုတဲ့အခါဓမ္မာနုပတ္တနာဖြစ်ပါလေ။ဒါကြောင့်မလို့အလေးပေးတာကတော့စိတ်အလေးပေးတာကတော့ဝေဒနာအလေးပေးရှုနေတာကယုံလို့ဘာတွေကိုပဲခေါင်းစီတက်တက်နောက်ဆုံးတော့ပေါ်ရာအရှုခံကိုရှုတာပြီးပင်ဝိပဿနာပါ။သင်စားရပေါ်ရာကိုသာရှုဖို့အတွက်အာယုံညွတ်ပါရုပ်ထင်ရှားရင်ရုပ်ရှုလိုက်ပါစိတ်ထင်ရှားရင်စိတ်ရှုလိုက်ပါဝေဒနာထင်ရှားရင်ဝေဒနာရှုလိုက်ပါဒီဟာဒီရုပ်တဘောဒီဟာဒီစိတ်တဘောဒီဟာဒီဝေဒနာတဘောလို့ရှေ့ပိုင်းကရှင်းထားပေးပြီးသားဖြစ်ပါလေအဲ့ဒီမှာရှုတဲ့အခါကျတော့ဖြစ်ပျက်ကိုရှုပြီဆိုရင်ကိုရှုနေတဲ့ဖြစ်ပျက်တွေဒီပရမတ္တဘုံမှာပဲဉာဏ်အမြင်နဲ့မြင်တာလားပြညာပေါ်မှာပဲဉာဏ်အမြင်ကိုနှုတ်ပြီးတော့ရှုနေတာလားဆိုတာဆက်ရှင်းပြပါမယ်။ရှင်းပိုင်းကရှင်းပြတာကရုပ်ရဲ့ဝေဒနာရဲ့အာယုံညွတ်ပြီးရှုတဲ့နေရာမှာဒီတဘောကိုရှုရင်ရုပ်ဒီတဘောကိုရှုရင်ဝေဒနာလို့ပေါ်ရာဌာနနဲ့တကွပေါ်တဲ့နေရာလေးမှာပြက်ပုံကိုတင်ပေးလိုက်တာဟာရောသိမှုဖြစ်မှာဆိုလို့ပါ။အဲ့ဒါကိုရှင်းပြီးတော့မှမြင်ပုံမြင်ပြီးဖြစ်ပြရှုပုံရှုနည်းကိုအခုသင်ပေးပါမယ်။စတင်ပြီးတော့အစုကံတရားဖြတ်ခနဲပေါ်လာတယ်။ဘယ်နေရာဆိုတာနေရာမပါဘူး။ပုံပဒံဆိုတာလည်းမရှိဘူး။ခုပေါ်လာတဲ့တရားလေးခုမြင်နေကြည့်လိုက်မရှိတာပဲမြင်လိုက်ချင်။ရုပ်ပဲအစုကံပေါ်မလား။ဝေဒနာပဲအစုကံပေါ်မလား။စိတ်ပဲအစုကံပေါ်မလား။ဒါဟာရုပ်ဒါဟာဝေဒနာဒါဟာစိတ်လို့သမတ်ချက်တော့မှမရှိပါဘူး။ဖြတ်ခနဲပေါ်လာတဲ့အစုကံလေးတိလိုက်တယ်၊ဉာဏ်နဲ့ကြည့်လိုက်တယ်။မရှိတာလေးပဲတန့်မြင်လိုက်ရတယ်။အဲဒီလိုမရှိတာလေးကိုလုံးရတဏ္ဏပုံဟံနမိတ်နေရာဌာနဘာတစ်ခုမှမပါဘဲရှုနိုင်ရင်ပရမတ်သားပေါ်မှာဉာဏ်အမြင်ဖြစ်ပျက်ကိုကောင်းစွာမြင်တဲ့ယောဂီပါ။ပြန်ပြီးတော့ပြောပါမယ်။အစုကံတရားတစ်ခုပေါက်ပြန်တဲ့အမူအရာလေးနာတဲ့သဘောလေးပေါ်လာဒီသဘောတရားလေးပေါ်ပေါ်ချင်းကိုပေါ်တယ်လို့ကိုကအာယုံလေးညှို့လိုက်တဲ့အခါမှာ ဘယ်နေရာဆိုတာနေရာမပါဘူးဒုပေါင်ခါခြေလက်ဆိုတဲ့နေရာတစ်ခုမှမပါဘူးအဲ့ဒီနာမလေးမှလည်းပုံတရံနဲ့မတွေ့ရဘူးပေါ်လာတဲ့တရားလေးပြီးဉာဏ်လေးနဲ့ကြည့်လိုက်တယ်ဆိုတာနဲ့နာရဲဆိုတဲ့စိုင်းပုတ်တောင်မှစွဲလို့မရပါဘူးဖြစ်ပြီးပြက်တာတနည်းပြောရင်ဖြစ်တာတော့မမြင်ပါအပြက်ကိုပဲတန်းမြင်ပါလေမရှိတာကိုပဲတန်းတွေ့ပါလေအဲ့ဒီသဘောကိုဉာဏ်အမြင်ရင်အဲ့ဒါปรมัตถะကိုဉာဏ်မြင်တာပါခံစားတဲ့ဝေဒနာကိုပဲဖြစ်ဖြစ်သိတဲ့စိတ်လေးကိုပဲပြန်ကြည့်ကြည့်ရှေ့စိတ်ကသိလိုက်တယ်နောက်စိတ်ကအကဲခတ်တဲ့အခါမှာအချုပ်ဉာဏ်လေးကိန်းတော့ရှေ့စိတ်ရဲ့အပြက်လေးပဲမြင်လိုက်ရပါ၏အဲဒီလိုမရှိတာလေးကိုပဲကောင်းစွာသိပြီးဒါဟာလောဘစိတ်กว่าဒါဟာဒေါသစိတ်กว่าလို့ဒီလိုလေးပဲသတ်မှတ်ချက်မရှိပါဘူးမြင်ရတဲ့သဘောတရားလေးကိုမရှိတာကိုပဲတတ်မြင်လိုက်ရတဲ့အမြင်ဒီအမှတ်ကိုဉာဏ်အမြင်ပါအဲ့ဒါဒီအလွန်ကိုဉာဏ်ချက်မြက်ပြီးအာသိဏကံလဲအကောင်းထားလို့အစုကံကိုအစုဉာဏ်နဲ့ကောင်းစွာတည့်တယ်ရောဒီမှာသိကိုသိရမြင်ကိုမြင်ရတဲ့အမြင်ဒီထက်ဉာဏ်နှုတ်ရဲ့ပုံကိုကြတော့ပုံမြင်ခဲ့တဲ့အတိတရားတွေပေါ်မှာအစုဉာဏ်ကဉာဏ်စွာနဲ့အပြက်ကိုမရှုနိုင်တဲ့အခါမှာတွေးလုံးကထုတ်ရတယ်ဖြစ်ပြီးပြည့်တယ်ဆိုတဲ့အမြင်လေးပေါ်မှာအတွေ့အကြုံကဖြတ်ခနဲ့ပေါ်လာတယ်။အော်မရှိတော့တဲ့သဘောလေးပါလား။တမ်းပြီးတော့သူတွေးလုံးထုတ်လိုက်တယ်။အဲ့ဒီအတွေ့လေးဒီပင်အစုကံပြန်ပြတယ်။အဲ့ဒီအစုကံအတွေ့ကိုပဲပြန်ရှုရမှာ။အဲ့ဒီအတွေ့ကလည်းပဲနေရာမပါဘူး။ပုံတရံမပါဘူး။အစုညာအောက်မှာပြန်ကြည့်လိုက်ရင်ဖြစ်ပြီးပြတ်သွားပြန်တယ်။အဲ့ဒီလိုပြန်ပြီးစဉ်းစားတဲ့အရာပြန်ပြီးတွေးလိုက်တဲ့အရာဒီပင်ပထမကပေါ်ပေါ်ချင်းသိလို့မရှိတာကိုမမြင်တဲ့အခါမှာအဲ့ဒီအတွေ့အဲ့ဒီအကျံအဲ့ဒီစဉ်းစားမှုတွေပင်အစုကံပြန်ဖြစ်ပါလေအဲ့ဒီအစုကံကိုလည်းသူ့နောက်ညှောပြီးမလိုက်ဖဲနဲ့ဉာဏ်ဉာဏ်စုလိုက်ရင်မရှိတာကိုပဲတန့်မြင်ရပါတယ်အဲ့ဒီသဘောကိုမြင်ရင်လည်းပဲပရမတ်ကိုဉာဏ်အမြင်ပါပရမတ်ပေါ်မှာဉာဏ်အမြင်နှမျိုးအခုခွဲခြားပြီးတင်ပြလိုက်ပါတယ်အဲ့ဒီကနေပြီးတော့မှဒီထက်ဉာဏ်ထုတ်ပြီးတော့ပညာတိအကောင်းစွာနဲ့ကိုယ်ပိုင်ဉာဏ်ကိုထိုးထိုးထွန်းထွန်းမသုံးပဲသူများသင်ပေးတဲ့အတိုင်းလမ်းဆုံးတဲ့ယောဂီတွေကြတော့ရှုတဲ့နေရာမှာကိုယ်နဲ့စပ်ပြီးပေါ်လာတဲ့နားထဲရှင်နေကြိုက်ကြခဲတဲ့ပူတယ်အေးတယ်ပဲဖြစ်ဖြစ်စိတ်မှခံစားတဲ့ဝမ်းသာတယ်ဝမ်းနေတယ်ခံစားတယ်မခံစားဘူးပဲဖြစ်ဖြစ်ပြီးတဲ့စိတ်လေးမှာလောဘဒေါသမောဟတွေပဲစွန့်မှုပြီးပေါ်ပေါ်မကျေနပ်တာတွေပဲဖြစ်ဖြစ်ထိနာမိတ်တာပဲဝင်ဝင်မနာတရားတွေပဲတက်ကြွတက်ကြွဘဝလိုခြင်းတရားလိုခြင်းနဲ့အာယုံပဲပြုတ်ပြုတ်ဘယ်တရားပဲပေါ်ပေါ်အဲ့ဒီလိုကြရင်သူ့မှာကနေရာဆိုတာလေပါလာတယ်ဘယ်နေရာကတန်းပြီးတော့နေရာပါတွေ့ရတယ်တခါအမုံမွားတွေလိုပုံတရံနေနဲ့လဲအမျိုးမျိုးပြတာကိုပုံတရံနဲ့ရှုနေပါလေအဲ့ဒီပုံတရံလေးတွေရဲ့ဈာကွက်လက်ကွက်လက်လေးတွေမှာဖြစ်ပြဲဖြစ်ပြဲနဲ့စိတ်ထဲကလိုက်ပြီးတော့မှတ်သားပြီးတော့ကိုရှုနေပါလေတခါတလေကြရင်အစုကံတရားကမြန်ပြီးကိုယ်ဖြစ်ပြရှုနေတဲ့အတိကနောက်ကြတာမျိုးလည်းဖြစ်နေတယ်။တခါတလေကိုရှုနေတဲ့အတိဉဏ်ကမြန်ပြီးပြက်တာကနှိမ့်နေတယ်လေ။အဲ့ဒီလိုမျိုးစီးချက်ဝါချက်ကြကြနေအလိုက်တင်ပြည့်ညက်ပေါ်တင်ပြီးရှုရဖြစ်ပြသည်။နေရာပုံတရံနေနဲ့ရှုနေတာဖြစ်လို့အဲ့ဒီအစုကံအစုဉဏ်နဲ့ငြင်းနေတဲ့ဖြစ်ပြသည်ပြည့်ညက်ပေါ်တင်ရှုရဖြစ်ပြပါပြန်ပြီးပြောပါမယ်ကိုကြိုးစားရှုနေတဲ့အစုညာအောက်မှာအစုကံတရားလေးကပြလာတယ်အဲ့ဒီလိုပြလာတဲ့အခါမှာနားတယ်ဆိုတဲ့သဘောလေးပဲဖြစ်ဖြစ်ကောင်းရင်မကောင်းမှုခံစားတဲ့သဘောလေးပဲဖြစ်ဖြစ်တရားကျင့်နေတဲ့သဘောပဲဖြစ်ဖြစ်မကျင့်နဲ့လို့ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့မကျင့်နဲ့မှုကိုပဲအာယုံပြစ်ပြူဘယ်နေရာဆိုတဲ့နေရာကိုပါတွေ့ရတယ်နေရာလေးတွေနဲ့တကွမြင်လာရတယ်အဲ့ဒီမြင်ရတဲ့အစုကံကလည်းပုံတရံအမျိုးမျိုးနဲ့တွေ့နေရတယ်။အမုံမွားလေးတွေကြီးနေလေတွေ့နေရတယ်။အဲ့လိုတွေ့ရတဲ့အခါမှာပုံတရံနေနဲ့ပြိုးပြိုးပြက်ပြက်တွေညာစွာကြားထဲမှာအလိုက်တင်လေးလိုက်ပြီးတော့ဖြစ်ပြဲဖြစ်ပြဲနဲ့စိတ်ထဲကလိုက်လို့ရတယ်။တခါတလေကြတော့လေပဲအစုကံအာယုံလေးမှာအလိုက်တင်လေးဖြစ်ပြဲရှုရကနေအဲ့ဒီပုံမှာအာယုံလေးကမျောပြီးစိတ်ကျက်ကြက်ကြနဲ့အလိုက်တင်ရှုတာမျိုးလည်းရှိပါတယ်။အဲ့ဒီခံလို့ကြရင်ကိုဉဏ်ကကြိုပြီးရှုတဲ့အတွေ့စောနေနေနဲ့ဟိုကပြက်ထားတာနှင်းနေပြန်နေတခါတလေကြတော့ ပြင်းပြန်စွာပြက်နေတဲ့အစုကံကြီးဓာတ်ထဲမှာကိုညာကတိကျွားကျက်လိုက်ပြီးတော့ရှုနေတဲ့အတွက်နှင်းနေရတယ်။အဲ့ဒါဒီပြည့်ညက်ပေါ်တင်ရှုနေတဲ့ဖြစ်ပြက်အမြင်မှာအဲ့ဒီကတဆင့်တဲပြီးတော့ဉာဏ်ပုံနှုတ်တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ထိုးထွင်းဉာဏ်ကိုလည်းပဲသုံးမချသူများပြတ်တမ်းလမ်းသုံးပြီးသူများပြောတာကိုပဲအလေးထားပြီးရှုတဲ့အခါကျတော့ကိုယ်ရင်ပါထားတဲ့အတိဉာဏ်နဲ့ရှုပါ၏အစုကံတရားဒီနာတဘောလေးပေါ်လာတယ်ကျင်တဘောလေးပေါ်လာအဲ့ဒီလိုပေါ်လာတဲ့အခါမှာနာတယ်နာတယ်ကျင်တယ်ကျင်တယ်ပူတယ်ပူတယ်အေးတယ်အေးတယ်နဲ့နေရာတွေလည်းပဲတွေ့ရတယ်ပုံတရံတွေလည်းပဲမပြောက်ပြက်လောက်အောင်အဆိုင်ခဲကြီးလိုအမြင်တန်းနေသလိုအဲ့ဒီလိုမပြောက်ပြက်နိုင်လောက်အောင်ကိုအကျိတ်အခဲနဲ့ရှုနေရတဲ့ဖြစ်ပျက်မျိုးကြတော့နာရင်လည်းနာတဲ့တစ်ခုချင်းရဲ့ရှားတဲ့မှာကျင်ရင်လည်းကျင်နာတစ်ခုချင်းရဲ့ရှားတဲ့မှာဖြစ်ပြက်ဖြစ်ပြက်နဲ့လုပ်နေပါလေအဲ့ဒီလိုလုပ်တဲ့ဖြစ်ပြက်မျိုးကြတော့နာတာကိုလည်းပဲနာတယ်ဆိုပြီးဖြစ်ပြက်ရှုတယ်ကျင်တာကိုလည်းကျင်တယ်ဆိုပြီးဖြစ်ပြက်ရှုတယ်ဒါဟာဒုက္ခဝေဒနာဆိုပြီးတော့လည်းပဲအမြင်ဆိုင်ဖို့တတ်ပြီးဖြစ်ပြက်ရှုတယ်ဒါဟာဒုက္ခဝေဒနာဆိုပြီးတော့လည်းပဲဒုက္ခဝေဒနာကိုအမြင်တတ်ပြီးဖြစ်ပြက်ရှုပြန်တယ်ဖြစ်လာပြန်ရင်လည်းဒါလောဘစိတ်ဒါဒေါသစိတ်ဒါဟာမာနစိတ်ဒါဟာငတ်ကြီးရဲ့စိတ်ဒါဟာစာလောင်ရဲ့စိတ်ဆိုပြီးစိုက်ပုတ်တွေဆွဲပြီးတော့ဖြစ်ပြက်လုပ်ပြန်ပါလေအဲ့ဒီလိုစိုက်ပုတ်တွေဆွဲပြီးတော့မှအနိနာမတွေတက်ပြီးဖြစ်ပြက်ရှုရင်အဲ့ဒါပြည့်ညတ်လုံးလုံးလောက်သွားပါလေဒါကြောင့်မလို့ယောဂီတော်ရှင်များကိုစေတနာရှေ့ချပြီးတော့၄မျိုး၄ကခွဲပြီးတော့ညီရတဲ့အမြင်တွေပေါ်မှာသုံးတနိုင်အောင်စန့်စစ်နိုင်အောင်နောက်ဆရာသမားတွေနဲ့ကင်းဝေးသွားတဲ့အခါမှာလည်းဒါလေးတွေကိုပြန်ပြီးတော့နားထောင်ရင်းကြိုးစားလို့နှလုံးသွင်းရှုသွားရင်တော့ကိုယ့်ရဲ့တက်မှတ်တဲ့လမ်းကြောင်းဟာမလွဲမသွေဖြောင့်တန်းမှဖြစ်ပါလေအတတ်နိုင်ဆုံးတော့ကြိုးစားပြီးနားလည်လိမ့်မယ်ထင်အောင်ရှင်းပေးခဲ့ပါပြီဈေးဥစွာပေါ်လာတဲ့တရားတွေပေါ်မှာရုပ်ရယ်ဝေဒနာရယ်စိတ်ရယ်ပေါ်ရနေရာလေးတွေမတူပုံရယ်အစုခံတရားအာရုံနှစ်တဲ့အခါမှာရုပ်ကိုရှုပြီးဝေဒနာမလုပ်ဖို့ရဲ့ရှင်းဥစွာကွဲကွဲပြားပြားခြားခြားနာနာသင်ပေးလိုက်ပါလေအဲ့ဒီကသတင်းတက်ပြီးတော့မှအစုကံပေါ်လာတိုင်းပေါ်လာတိုင်းမှဖြစ်ပြမြင်အောင်ရှုဖို့ကိုအစဉ်လေးစဉ်ခွဲပြီးတော့သင်ပေးတယ်ပရမတ်ကိုမြင်ပုံကနှမျိုးပြည့်ညတ်ကိုပြင်ပြီးတော့မြင်ပြီးတော့ရှုရတဲ့ဖြစ်ပြကနှမျိုးရဲ့လို့ပိုင်းခြားပြီးသင်ပေးလိုက်ပါလေဒါကိုခုငါ့ကြမှာသင်ပေးလိုက်တာဖြစ်တဲ့အတွက်ကျိုးစားပြီကိုယ့်ရဲ့ခန္ဓာမှာပေါ်ရအစုခံလေးတွေကိုပေါ်တိုင်းပေါ်တိုင်းတရိပ်ချပြီးပိုင်နိုင်တဲ့အမြင်ဉာဏ်လေးတွေရအောင်ကြံရှိတဲ့အချိန်လေးတွေမှာပြည့်ညတ်ကိုရောက်နေသေးရင်လည်းပရမတ်ကိုရောက်အောင်ပရမတ်ကိုမြင်နေသေးရင်လည်းထက်မြက်တဲ့အမြင်ဉာဏ်လေးတွေရအောင်ဆက်လက်ကျိုးစားရှုပွားအားထုတ်ပေးကြပါ